အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့လက်ကျန်ပိတ်ဆို့အရေးယူမှုတွေကိုတက်တန်းကုန်တော့မဲ့အချိန်မှာပိတ်ဆို့အရေးယူမှုတွေဆက်ပြီးတော့တက်တန်းတိုးဖို့အတွက်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့နှစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်ခံရတဲ့အစိုးရတဲ့တက်လာပေမဲ့လူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေစေဖြစ်တယ်လို့အဲ့ဒီအဖွဲ့နှစ်ဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်အပြည့်စုံကိုဆက်တွေ့မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ
Washington အခြေစိုက် United to End Genocide အဖွဲ့နဲ့ Bangkok အခြေစိုက် Fortify Rights အဖွဲ့တို့ကပူးပေါင်းပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဆက်ဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားပြီးကိုရွေ့ကြုံခဲ့ရသူတွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုတွေ့ဆုံမေးမြန်းချက်တွေပါဝင်ပါတယ်။ဒီအစီရင်ခံစာကိုအိုဘားမားအစိုးရစီကိုပေးပို့ထားပြီးသမရအနေနဲ့ကုလကုံမှာမြန်မာနိုင်ငံအပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတက်တန်းထပ်တိုးနိုင်မှုရည်ရွယ်တယ်လို့45 rights အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith က VOE ကိုပြောပါတယ
် And to be clear this is not a push for new sanctions this is instead an effort
ရှင်းအောင်ပြောရမယ်ဆိုရင်ဒါဟာဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေထပ်လုပ်ဖို့အတွက်တွန်းအားပေးတာမဟုတ်ပါဘူးချထားပြီးသားဒဏ်ခတ်ပိတ်ဆို့မှုတွေကိုတက်တန်းထပ်တိုးဖို့တိုက်တွန်းထားတာပါဒီထဲမှာလူခွင့်ရေးချိုးဖောက်မှုတွေလွတ်ခဲ့တယ်လို့တည်ထားသူတွေကိုလည်းပြစ်မှတ်ထားအရေးယူတဲ့ SDN စီရင်ပြုစုထားပြီးဒီလူတွေကိုအမေရိကန်နိုင်ငံရဲ့ဘန်ဒါရေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုခွင့်နဲ့အမေရိကန်လုပ်ငန်းတွေနဲ့အတူစီးပွားရေးလုပ်ခွင့်တွေကိုပိတ်ပင်ထားပါတယ်။ဒါ့အပြင်အမေရိကန်လုပ်ငန်းတွေကိုလည်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ်းကိုရောင်းဝယ်ခွင့်မပြုဖို့ပိတ်ပင်ထားပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့အမေရိကန်လုပ်ငန်းအားလုံးတရင်ပို့ဖို့လိုအပ်ချက်လည်းထားရှိပါတယ်။ဒါ့အပြင်အမေရိကန်လုပ်ငန်းတွေနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးမလုပ်ဖို့မြန်မာစစ်တပ်ကိုလက်နဲ့မရောမှုကိုလည်းကန့်တတ်ထားပါတယ
်။ဒီအစီရင်ခံစာထဲမှာမြန်မာနိုင်ငံမှာလူနည်းစုတွေကိုဖိနှိပ်ထားတဲ့ဥပဒေနဲ့မူဝါဒအားလုံးကိုရပ်တန့်ဖို့တောင်းဆိုထားပြီးဒီထဲမှာမြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေကိစ္စအပါအဝင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အခုဆက်ထားဖို့တိုက်တွန်းထားတဲ့ပိတ်ဆို့အရေးယူမှုတွေဘယ်လိုဆက်ဆက်မှုရှိတယ်လဲဆိုတဲ့မေးခွန်းကိုသူကအခုလိုဖြေကြားခဲ့ပါတယ
်။ With regard to the connection between those abuses and sanctions
ချင်းချမ်းနဲ့အခြားတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေခံရတဲ့အတွက်မြန်မာစစ်တပ်ကိုပြစ်မှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဆက်ထားဖို့လိုတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွက်ပြောရမယ်ဆိုရင်တော့ရိုဟင်ဂျာတွေကိုလူခွင့်ရေးချိုးဖောက်မှုကျူးလွန်နေတာလုံခြုံရေးတပ်ဖွဲ့တွေပါ
မြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေဆက်ထားတာဟာထိရောက်မှုမရှိတဲ့အပြင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုနှောင့်နှေးစေနိုင်တယ်လို့ဝေဖန်တာနဲ့ပတ်သက်ပြီးတော့လဲမက်သျူးစမစ်ကအခုလိုတုံ့ပြန်ပြောဆိုပါတယ
် We're certainly not advocating for investment bans or trade embargoes
အခုကျွန်တော်တို့တိုက်တွန်းနေတာမြန်မာနိုင်ငံမှာယင်းနှမြုံနှံမှုတွေမလုပ်ဖို့နဲ့ကုန်သွယ်ရေးမလုပ်ဖို့အတွက်မဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေမဲ့ဘလို့အရေးယူပိတ်ဆို့မှုမျိုးကိုမှလုပ်ဖို့အမေရိကန်အစိုးရကိုတိုက်တွန်းထားတာမပါပါဘူးအတိတ်ကိုပြန်ကြည့်မယ်ဆိုရင်ပိတ်ဆို့အရေးယူမှုတွေဟာဘလောက်ထိထိရောက်တယ်လဲဆိုတာမေးခွန်းထုတ်เสียပါစီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့လို့မြန်မာနိုင်ငံရဲ့စီးပွားရေးထိခိုက်တယ်ဆိုတာမငင်းပါဘူးဒါပေမဲ့အခုလက်ရှိဆက်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာမူရစေဝါရောင်းဝယ်တဲ့တထေးတွေစစ်ပြည်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်သူတွေကိုပြစ်မှတ်ထားတာပါမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးဖြစ်စဉ်မှာရှေ့ဆက်လို့မရအောင်တားဆီးနှောက်ယှက်နေတာဘသူတွေလဲဆိုတာတိတိကျကျတိခွင့်ရမယ်ဆိုရင်ရေးယူပိတ်ဆို့မှုတွေကိုပိုးပြီးတော့ထိထိရောက်ရောက်လုပ်နိုင်မှာပ
ါအမေရိကန်ပြည်ထောင်စုဟာ1969ခုနှစ်ကစပြီးစစ်အစိုးရအုပ်ချုပ်နေတဲ့မြန်မာနိုင်ငံအပေါ်ကျယ်ပြန့်တဲ့ပိတ်ဆို့အရေးယူမှုတွေစတင်ချမှတ်ခဲ့တာပါ2011ခုနှစ်မှာသမရဦးသိန်းစိန်ရဲ့အယတားတပိုင်းအစိုးရတက်လာပြီးနောက်ပိုင်းပိတ်ဆို့အရေးယူမှုအများစုကိုရှော့ပေါက်ပေးခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တော်တော်များများဟာပြစ်မှတ်ထားပိတ်ဆို့အရေးယူမှုစည်းရင်းထဲမှာပါဝင်နေဆဲဖြစ်ပါတယ်။